ချိခိုင်ပြည်နယ်မြောက်ပိုင်းမှာအော်ဂိုလာအတွင်းနဲ့ကြားဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်မြန်မာတာဝန်ရှိသူတွေဘက်ကထုတ်ပြန်တဲ့သတင်းတွေနဲ့နိုင်ငံတကာကသုံးသပ်ဝေဖန်ပြောဆိုမှုတွေမှာကွက်လွက်ချက်တချို့ရှိနေပါတယ်။ထိပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကဘလို့သုံးသပ်ကြသလဲဆိုတာမှအေးအေးမားကမေးမြန်းတင်ပြထားပါတယ်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းလဲဖြစ်တဲ့ဘင်္ဂလားမြန်မာနယ်စပ်မှာနေကြားဆောင်ကင်းစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာပြည်ရင်းကဒုက္ခတဲ့အရေးကိစ္စတွေအကြမ်းဖက်မှုကိစ္စတွေဟာတစ်ဆက်တည်းဖြစ်လာခဲ့ပါတယ်။ဒီအတွက်အကြမ်းဖက်မှုတွေကိုနိုင်ငံတကာကရှုံ့ချနေပေမဲ့လူ့အခွင့်အရေးကိစ္စတွေနဲ့ပတ်သက်လို့တော့မြန်မာနိုင်ငံဟာအကြီးအကျယ်ဝေဖန်မှုတွေခံနေရတာပါ။မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေက KNU ကရင်မျိုးသားစည်းရုံးရဲ့ဒုတိယဥက္ကဋ္ဌဖထိုကွယ်ထူးကတော့ရခိုင်ပြည်အရေးနဲ့ပတ်သက်လို့သူတို့ရဲ့သဘောထားတွေကိုစုစည်းထားချက်တွေရှိနေပြီဖြစ်တဲ့အကြောင်းခုလိုပြောပါတယ်
။ဘလော့ဂျာကတော့ဒီစစ်သားရဲ့ဥပဒေကြောင့်ရတော့ဆောင်ရမှာလို့တစ်ချက်ကတော့လူတိုင်းရဲ့ဆန္ဒမှုကလည်းလည်းဒီကိစ္စတွေကြောင့်ပုံမှန်ကားမတော်တာပဲရှိနေတယ်။နောက်ဆုံးနဲ့လည်းရေးအသုံးပြုကံတော့ရှိတယ်ကြတော့ကျွန်တော်ရဲ့အလုံးပုံကောင်းချက်ချက်ပေါ့။ကျွန်တော်စီးကြလည်းရှိနေတယ်။ကျွန်တော်တိုင်းသားမနကိုင်ပေါ်နေတဲ့ very sensitive people မျိုးလို့ကျွန်တော်ကသဘောထားထုတ်ပြန်လို့ရှိရင်လည်းအဲဒီစီးကြရပုံမှန်ချင်းသားမှာဘယ်လိုကျွန်တော်လုပ်မလဲ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့မြန်မာပြည်ရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေပေါ်မှာထောက်ခံမှုဝေဖန်မှုကန့်ကွက်မှုတွေမရှိဘဲတိတ်ဆိတ်နေတယ်လို့လည်းသတင်းတွေကထွက်ပေါ်နေတာပါ။ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးကတော့မြန်မာအစိုးရနဲ့နိုင်ငံတကာရဲ့ပြောဆိုချက်တွေဟာတစ်ဖက်တည်းမကျတဲ့အပေါ်မှာလေလာစောင့်ကြည့်နေသေးဖြစ်တယ်လို့ဆိုပါတယ်
။ဘယ်နှစ်ဖက်ကနိုင်ငံတကာရဲ့ပြောဆိုချက်နဲ့ပမာဆွေးရရပေါ့နော်ဒီဆွေးရရပြောဆိုချက်ကတစ်ဖက်တည်းမကျတော့ဒါလည်းကျွန်တော်တို့ကဒီတာကိုစောင့်ကြည့်နေတယ်။ဒါမှမဟုတ်ကျွန်တော်တို့ဒါလူသားချင်းပြနေတော့ဟိုစာနာတော့ပေါ့လေစိတ်တော့စိတ်မကောင်းဘူးပေါ့ဒီလိုဖြစ်ချက်ဖြစ်ကြတယ်။ဒါမှမဟုတ်ဒီလူချောက်လို့ပဲချောင်းချောက်လို့ဖြစ်လေတယ်ဆိုတာကကျွန်တော်တို့ကုတီတီလေလာသုံးတက်နေတဲ့ကာလဖြစ်နေတယ်လေ။ဒါမှမဟုတ်ကျွန်တော်တို့ကလေဒီလိုဖြစ်တဲ့စာနာကြတာပေါ့ဒါမှမဟုတ်တကယ်လက်တွေ့မှာဘယ်သူကပြုလုပ်ခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့ကဆိုသားစစ်ဆေးလေးလာနေစေဆောက်ကြည့်နေစေဖြစ်နေတယ်
။ရခိုင်ပြည်နယ်အတွင်းမှာ2012ခုနှစ်ကစလို့နှစ်ဖက်အတိုင်းဝိုင်းနေကြပဋိပက္ခတွေဖြစ်ပွားခဲ့ပြီးတဲ့နောက်အခုရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေပါဖြစ်ပွားခဲ့ရတဲ့အတွက်လူမျိုးတစ်မျိုးနဲ့တစ်မျိုးကြားမှာယုံကြည်မှုတွေပြက်ပြားသွားတာမျိုးတွေဖြစ်ခဲ့ရပါတယ်။အခုဆိုရင်ဗုဒ္ဓဘာသာဝင်တွေ၊အစ္စလာမ်ဘာသာဝင်တွေ၊ဟိန္ဒူဘာသာဝင်တွေအကုန်လုံးဟာတတ်ဖြတ်မှုအကြမ်းဖက်ခံရမှုတွေကိုခံခဲ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပါပြက်ပြားသွားရပါတယ်။တစ်ချိန်နဲ့တစ်ပြိုင်တည်းမှာပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းတိုက်ပွဲတချို့ရှိနေတဲ့အတွက်တိုင်းရင်းသားဒေသတွေမှာဒုက္ခတွေပြဿနာတွေကလည်းရှိနေတာပါ။ဒါအပြင်တိုင်းရင်းသားဒေသအလုံးနီးမှာနည်းမြေတည်ငြိမ်မှုတွေကဦးစားပေးဆောင်ရွက်နေရခြင်းဖြစ်တယ်လို့မြမအစိုးရနဲ့လည်းငင်းငယ်ရေးလုပ်ငန်းစဉ်တွေကိုဆောင်ရွက်နေရခြင်းဖြစ်တာကြောင့်လည်းရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့အခြေအနေတွေကိုစောင့်ကြည့်အကဲခတ်နေတော့မယ်ဆိုပြီးတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုကြပါတယ်ရှင်။